မလေးရှားနိုင်ငံမှာတရားမဝင်သွားရောက်ပြီးအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားအလုပ်သမားတွေကိုမလေးရှားမှာဘရင်အစ်စ်နမ်မတက်ခင်ဒန်ဂျေးတသက်သားသားနဲ့နေရရင်ပြန်ကြဖို့အစီအစဉ်တစ်ခုကိုမလေးရှားနိုင်ငံပြည်ထရေးဝန်ကြီးဌာနကဇူလိုင်လ18ရက်နေ့စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒန်ဂျေး600နဲ့အထူးဖြတ်သန်းခွင့်အတွက်အခကျေးငွေ100ပေးရတဲ့ 6+1 ဆိုတဲ့အစီအစဉ်နဲ့နေရပြန်ကြဖို့အချိန်9လသတ်မှတ်ပေးထားတဲ့အကြောင်း VOA သတင်းတောက်မတ်အေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင်။
မလေးရှားနိုင်ငံမှာမြန်မာအပါအဝင်တရားမဝင်နေထိုင်နေကြတဲ့သူတွေအနေနဲ့9လအတွင်းမှာဒဏ်ကြေးသက်သာစွာနဲ့နေရရင်းကိုပြန်ကြဖို့မလေးရှားပြည်ရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မြန်မာတန်ရုံးကိုစားပြုပြီးမလေးရှားနိုင်ငံကထိတ်သိမ်းစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီဟာမောင်မောင်ကအခုလိုပြောပြပါတယ်။
သူကတော့ back for good ပေါ့နော်။ဟို back for good ဆိုကျွန်တော်တို့မြန်မာနိုင်ငံကိုအကောင်းဆုံးမြန်မာနိုင်ငံဆိုကိုမိခင်နိုင်ငံကိုအကောင်းဆုံးပြန်နိုင်အောင်စီစဉ်ပေးတယ်ဆိုတဲ့ program ဆိုပြီးသူတို့ထုတ်ပြန်နေပေါ့။အဲ့တော့သူက 6+1 ဆိုတဲ့အဓိပ္ပာယ်လာမှာရဲ့6ဆိုတာက600ကတန်ကြီး100က special passport အဲ့တော့စုစုပေါင်းကျွန်တော်တို့က900တန်ကြီးတောင်းပြီးမှပြန်ရမှာပေါ့။7လပိုင်းတရနေ့ရနေပြီးတော့စပြီးတော့ဒီစီစဉ်ကိုစလိုက်တယ်ပေါ့စပြီးပြီဆိုလို့ရှင်သူက31ရက်ဒီဇင်ဘာအထိပဲပေးထားတယ်ဆိုတော့အချိန်ကြာမြင့်တဲ့ကာလတော့9လပဲပေးထားတယ်အဲ့တော့အခုဘယင်ကလည်း30ရက်နေ့9လပိုင်း30ရက်နေ့ကိုနန်းတက်มาဆိုတဲ့ခါကျတော့သူကအချိန်ကိုက်ကလေးဒီဘယင်ရဲ့လူငယ်ချမ်းသာကွင်းဆိုတဲ့ဒီတက်တက်တာတာနဲ့ပြန်တဲ့အစီအစဉ်ကိုစပြေးလိုက်တယ်လို့ကျွန်တော်တို့ကတော့အဲ့လိုယူစတယ
်အရင်တုန်းကတော့3+1 အစီအစဉ်ဆိုတာနဲ့ဒန်ဂျေးတက်တာတဲ့အစီအစဉ်တွေရှိခဲ့ကြအခုအခါမှာတော့6+1 အစီအစဉ်ဖြစ်တာမို့ဒန်ဂျေးကအနည်းငယ်ပိုများသွားကြောင်းဒါပေမဲ့ပုံမှန်အချိန်မှာပေးနေတဲ့ဒန်ဂျေးတဲ့ဆိုင်ရင်တော့ဒီအစီအစဉ်ကကောင်းမွန်တဲ့အတွက်မြန်မာပြည်အများအပြားပြန်နိုင်တယ်ဆိုပြီးပြောဆိုခဲ့ပါတယ်
။3+1 နဲ့ဆိုလို့ကျင်တော့300လောက်ပိုများသွားတာပေါ့မှန်ရဲ့။အားလဲသူတို့ကဒန်ဂျေးတက်တက်တာတာနဲ့ပြန်လို့ရတယ်ဆိုပြီးတော့သူသတ်မှတ်ထားတာအဲ့ဒါမှမဟုတ်ဘဲနဲ့ပြန်မယ်ဆိုလို့ကျင်တော့အမြင့်ဆုံးတန်ကြီး3100တောင်ပြန်နေရတာဟုတ်အဲ့တော့အဲ့ဒါလေးနဲ့ရှင်းလိုက်ရင်တော့အများကြီးသက်သာသွားတယ်လို့ကျွန်တော်တို့အဲ့လိုထားတယ်ဒီ
အခုချိန်မှာတော့မလေးရှားနိုင်ငံမှာအဖမ်းဆီးတွေဇက်တိုက်လုလာပြီးအော်ပရာစီစစ်စင်ရေးတွေဇက်တိုက်လုနေတယ်လို့အခုလိုမျိုးဒန်ကြီးပေးပြီးပြန်ရတဲ့အစီအစဉ်တွေကြောင့်နောက်ထပ်အဖမ်းဆီးတွေခက်ဆိတ်ဆိတ်လုလာနိုင်တယ်လို့လည်းကိုတီးယားမောင်မောင်ကဆိုပါတယ်နိုင်ငံကူးလက်မှတ် passport တက်တန်းပြန်နေသူတွေအနေနဲ့နီးစပ်တဲ့လူဝင်မှုကြီးကြပ်ရေးရုံးတွေမှာဒဏ်ကြေးပေးဆောင်ပြီးနေရပြန်နိုင်တယ်လို့နိုင်ငံကူးလက်မှတ်မရှိတဲ့သူတွေအနေနဲ့လည်းမှတ်ပုံတင်မှုရင်းနဲ့အိမ်တော်စုစည်ရင်မိတူများယူဆောင်ပြီးမြန်မာတန်ရုံးကိုတွားရောက်ပြီး CI လို့ခေါ်တဲ့မိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ်ကိုရှောက်ထားရမှာဖြစ်ပါတယ်။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စည်ရင်အရမလေးရှားနိုင်ငံမှာတရားဝင်လုလုပ်နေကြတဲ့မြန်မာလူသမားပေါင်း2,000ကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားမှာမြန်မာလူသမား9သိန်းတဲ့မနေရှိနေတယ်ဆိုပြီးခန့်မှန်းထားပါဗျ။အဲ့ဒီထဲမှာတရားမဝင်နေထိုင်လုလုပ်ကြနေကြသူတွေလည်းသိန်းနဲ့ချီပြီးရှိနေပါတယ်ရှင်။